သူမြင့်ကြီးများဆိုတဲ့စီစဉ်လေးထဲမှာကျမဘုရားတစ်ချောင်းလုံးယုံကြည်လာခဲ့ရတဲ့ယုံကြည်ချက်လေးတစ်ခုဝင်မြချင်ပါတယ်။ကျမငယ်ငယ်လေးတည်းကအရင်ကြိုက်တဲ့စာသားလေးတစ်ခုရှိတယ်။အဲ့ဒါကဘာလဲဆိုတော့အောင်မြင်မှုဆိုတာဟာချမ်းသာတဲ့သူတွေနဲ့ကြော်ကြတဲ့သူတွေရဲ့မကျူးကြော်ရနေမည်မဟုတ်ဘူးဆိုတဲ့အချက်ပါပဲ။ကျမတို့ဘဝဟာတစ်ခါပဲရပါတယ်။ဒီလိုတစ်ခါသာရတဲ့ဘဝတည်းမှာလုချင်နေတဲ့အရာတွေအားလုံးကိုအောင်မြင်စွာဖြတ်သန်းကျင်ကြတဲ့သူတွေကြီးပါပဲ။အဲ့ဒီခါကျတော့ဒီလိုအောင်မြင်မှုမျိုးကိုကိုဘလို့ရောက်အောင်သွားမလဲ။ကိုရှောက်ချင်တဲ့လမ်းမျိုးကိုဘလို့ရောက်အောင်ရှောက်မလဲဆိုတဲ့အချက်ကအမြဲတမ်းအရေးကြီးလာပါတယ်။ကျမလည်းကျမရှောက်ချင်တဲ့လမ်းကြောင်းပေါ်ရောက်အောင်ကျမလုချင်တဲ့အလုပ်ကလေးတွေလုပ်လို့ရအောင်ဘလို့ရှိဆက်သွားမလဲဆိုတာတွေကိုအများကြီးတွေးကြတာ။ကျမငငယ်လေးတွေကကိုဖြစ်ချင်တဲ့အရာဘာလဲဆိုတာအရင်သိဖို့လိုအပ်တယ်ဆိုတာကျမနားလည်လာရတယ်။အဲ့ဒီဖြစ်ချင်တဲ့အရာကိုသိပြီးတဲ့အခါကျရင်ဒီဖြစ်ချင်တဲ့အရာလေးကိုဘယ်လိုသွားမလဲဆိုတော့ကျမစွန့်အလိုမေးလို့တိလိုက်ရတယ်။အဲ့ဒါဟာစိတ်ဆွန်အားပဲဖြစ်တယ်။ကျမဝေပါပါဦးယုံကြည်ထားတဲ့သူတယောက်ဖြစ်တယ်။ဒီခါကျတော့ကိုဖြစ်ချင်တဲ့အရာကိုစိတ်ဆောင်အားဒီဘယ်လိုထည့်မလဲစိတ်မှာတိစိတ်ရင်မတိစိတ်ရင်နှစ်ခုရှိတဲ့အခါမှာမတိစိတ်ကတိစိတ်ထက်ပိုပြီးတော့မှအာကြီးရလို့ကျွန်မလေ့လာထားရတယ်အဲ့ခါကျတော့အဲ့လိုအာကြီးရစိတ်ထက်ပိုကိုဖြစ်ချင်တဲ့ဆန္ဒလေးထည့်ပြီးတော့ဘယ်လိုအာကြီးအောင်လုပ်မလဲမတိစိတ်ထက်ပိုကိုဖြစ်ချင်တဲ့အရာလေးတွေကိုဘယ်လိုထိုးသွင်းမလဲနီးလည်းနေအာကြီးရှိပါရင်ကျမအိမ်နီးလန်းနေတော်များများကိုတုံချရတယ်ဥပမာအဖြစ်ကျမအလုပ်တစ်ခုလုပ်နေပြီဆိုရင်ငါကတော့ဘာဖြစ်ချင်လို့ကိုဒီအလုပ်ကလေးကိုလုပ်နေတာကျမလမ်းသွားနေပြီဆိုရင်လည်းငါကတော့တစ်ချိန်ချင်းကြာရင်တော့ဘာအလုပ်ကလေးလုပ်ချင်လို့လေအခုတော့လမ်းသွားနေတာပါအဲ့လိုအတူလေးတွေအများနဲ့ထက်ထည့်ပေးတယ်ကိုယ့်ရဲ့မသိစိတ်ကလေးရအောင်တင်းတင်းထားပေးတယ်ညာအိပ်ပြီးဆိုရင်လည်းအတွေ့အထိမှာအခါနီးထဲမှာငါတော့ဘာလို့ကိုလောက်ရမှာဖြစ်မင်းအဲ့ဒီဟာလောက်ဖို့အတွက်ခုလုံနေတဲ့အရာအားလုံးတွေကငါစူးစမ်းနေတာဆိုတဲ့စိတ်ကလေးကိုသိကြည့်တယ်။အဲ့လိုသိကြည့်တဲ့အခါကျတော့စိတ်မှလည်းခွန်အားရတယ်ရှေ့ဆန္ဒမဲ့အနာဂတ်မှလည်းမျောလင့်ချက်တင်ရှိလာတယ်။ဖြစ်လာသည်မြအကြောင်းချက်တင်ရင်ဆိုင်ရသည်မြအခက်အခဲတွေအားလုံးကိုလည်းမကြောက်မရွံ့ပဲနဲ့ရင်ဆိုင်နိုင်တဲ့ဆွမ်းအားတွေရှိလာတယ်။ပိုပြီးတော့မှရှေ့ဆက်ဖို့အတွက်ကိုယ့်ကိုယ်ကိုယုံကြည်တဲ့ယုံကြည်မှုရှိတဲ့အသက်အနေထားမျိုးပိုပြီးတော့မှရရှိလာတယ်။အဲ့ဒီခါကျတော့ကိုယ့်ရဲ့အောင်မြင်မှုလမ်းကြောင်းကိုမရောက်သေးရင်တောင်မှရောက်တော့မှပဲဆိုတဲ့ဆွမ်းအားလေးနဲ့ရှေ့ဆက်နိုင်ခဲ့တယ်။အဲ့ဒီအရာပဲကျွန်တော်ဒီနေ့ဒီချိန်ထိဒီနေရာလေးရောက်အောင်အတွက်ခွန်အားပေးကူညီပေးတာဖြစ်တယ်။အားလုံးကိုလည်းပဲကိုဖြစ်ချင်တဲ့လမ်းကြောင်းပေါ်ကိုလျှောက်ချင်တဲ့လမ်းကြောင်းပေါ်ကိုဖြစ်ချင်တဲ့အရာတွေအားလုံးဖြစ်မြောက်ဖို့အတွက်အောင်မြင်စွာလျှောက်နိုင်ကြဖို့အတွက်တောင်းဆိုချင်ရင်လှုပ်ဆက်လိုက်ပါရစေ။ကျေးဇူးတင်ပါတယ်
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်